င်္ဂလာရှိသောနေ့လေးဖြစ်ပါစေ။မျောလင်းစရာလူငယ်ကဘာအစီအစဉ်ကနေပြန်လည်ကြိုဆိုပါရစေ။ဒီနေ့မှာတော့တိတ်ခါရောရဆရာစိုင်းမျိုးမြင့်ရေးသားထားတဲ့ Music Can Inspire Worship of God ဆိုတဲ့ဒေဂီတာသည်ဖျားသခင်ကိုဝတ်ပြုကိုးကွယ်ခြင်း၌ပုံမခွန်အားဖြစ်စေသည်ဆိုတဲ့အကြောင်းအရာလေးကိုပြောပြပေးခြင်းပါရစေ။တန့်ရှင်းသောဝိညာဉ်တော်သည်လည်းသာရဖျားဤဘုံတော်ဂုံတော်ကိုချီးမွမ်းဖို့နဲ့လူတွေရဲ့အသက်တာထဲမှာတိဆောက်ဆရာတွေဖြစ်စေဖို့ဒေဂီတာကိုအသုံးပြုပါရယ်ပထမဆုံးဓမ္မရာဇဝင်ပထမဆောင်16မှာပါတဲ့အကြောင်းကိုစင်ကြင်ကြည့်စေချင်ပါရယ်ရှောလူမင်းကိုသာရဖျားထံတော်မှသိုးသောဝိညာဉ်တက်ရောက်တဲ့အခါရှောလူစိတ်တူတယ်ဒေါသထွက်တယ်မနာလိုမှုတွေဖြစ်တယ်ဒီနေရာလေးမှာအလင်းတင်တော်တော်တော်များများမေးတတ်တဲ့မိကုံးလေးကိုဖြေပါမယ်ဗာမေးတယ်လဲဆိုတော့သာရဖျားထံတော်မှသိုးသောဝိညာဉ်ဘယ်လိုလှုပ်ပြီးရှောလူစီလာရတာလဲအင်္ဂလိပ်လိုမှာတော့ from god လို့သုံးတယ်။အရာခက်သိန်းဟာအရာအားလုံးဟာဘုရားသခင်ရဲ့အထံတော်ကဖြစ်တယ်။တနည်းအားဖြင့်ဘုရားသခင်ရဲ့အခွင့်တော်အဖြစ်ဖြစ်တယ်။သို့တော်အရာအားလုံးဟာဘုရားသခင်မဟုတ်ပါဘူး။တနည်းအားဖြင့်အရာအားလုံးဟာဘုရားသခင်ရဲ့ဝိညာဉ်မဟုတ်ပါဘူး။ထို့ဆိုသောဝိညာဉ်ဟာဘုရားသခင်ရဲ့အထံတော်ကနေလာတယ်ဆိုတာဘုရားသခင်ကသူ့စကားကိုနားမထောင်တော့တဲ့ရှောလူစီကိုသိုးသောဝိညာဉ်နှောက်ယှက်ဖို့အခွင့်ပေးလိုက်ခြင်းဖြစ်တယ်။ဘုရားသခင်ခွင့်ပြုချက်နဲ့သိုးသောဝိညာဉ်ဟာဘုရားထံကနေရှောလူစီကိုဝင်နေနှောက်ယှက်တယ်။သာဝရဘုရား၏ဝိညာဉ်တော်သည်ရှောလူမှထွက်သွား၍သာဝရဘုရားထံတော်မှသိုးသောဝိညာဉ်သည်နှောက်ယှက်တတ်၏လို့တိတ္တမ 16:14 မှာဖော်ပြထားပါတယ်။ကောင်းပါပြီဒါလေးနားလည်ပြီးရင်နောက်တစ်ချက်သွားအောင်။အငယ်23မှာဘုရားသခင်ထံတော်မှသိုးသောဝိညာဉ်သည်ရှောလူအပေါ်တက်ရောက်သောအခါဒါဝိဒ်သည်စောင်းကိုယူ၍တည်သည်ဖြင့်သိုးသောဝိညာဉ်သည်ထွက်သွား၍ရှောလူသည်တက်တာလျက်ပဂရိကျမ်းမာလျက်ရှိတတ်၏ဖျားရွေးကောက်ခြင်းခံရသောဒါဝိဒ်စောင်းတီးတော်ယုံသာမကလင်္ကာများသခြင်းများကိုကျွမ်းကျင်ပိုင်နိုင်စွာဆက်ဆူနိုင်သောဒါဝိဒ်အငယ်18ထဲမှာဘက်လင်မြို့သားယေရှေသားသည်စောင်းတီးသောအတက်ရဲရင်ခြင်းအစွမ်းတက်တီနှင့်ပြည့်စုံ၍စစ်မှု၌၎င်းပညာစကား၌၎င်းလေ့ကျက်ပါ၏အစင်းလဲလှပါ၏သာရဖျားသည်သူနှင့်အတူရှိတော်မူ၏ဖျားသခင်သူရှိတော်မူသောသူ့ရဲ့အသက်တာဖြစ်တဲ့ဒါဝိဒ်စောင်းတီးလိုက်တာနဲ့ရှောလူအထဲမှာရှိနေတဲ့နှောက်ယှက်နေတဲ့နတ်ဆိုးဝိညာဉ်ဆိုးတွေဟာချက်ချင်းထွက်ပြေးပါတယ်ချစ်တော်မိတ်ဆွေချီးမွမ်းခြင်းကနတ်ဆိုးဝိညာဉ်ဆိုးကိုနိုင်ပါတယ်မောင်းထုတ်နိုင်ပါတယ်ဖျားသူရှိသောသူ့ရဲ့ကိုးကွယ်ခြင်းချီးမွမ်းခြင်းတိခတ်ခြင်းတခုစီတိုင်းမှာတကူရှိပါတယ်ယောရှဖတ်မင်းကြီးဟာတိုင်းနိုင်ငံနေနဲ့ဆက်ဆိုင်တဲ့ပရိပခါရီဖြစ်ပေါ်နေချိန်မှာအခြားရှင်ဘီရင်တွေမတူပဲဖျားလိုတော်ဖျားအကြံစီတော်ကိုနာခံမှုပရောဖက်အီလီရှဲကိုရှာခဲ့တယ်။ပရောဖက်အီလီရှဲကဘသူကိုရှာလဲဆိုတော့စောင်းတီးသမားကိုရှာတယ်။ဓမ္မရာဇဝင်စဒုထဆောင်အခန်းကြီး3အငယ်17ကိုဖတ်ကြည့်ပါ။စောင်းသမားကိုခေါ်ခဲ့ဟုဆို၍စောင်းသမားသည်တီးသောအခါသာရဖျား၏လက်တော်သည်အီလီရှဲပေါ်သို့တက်ရောက်၍လို့ဖော်ပြထားတယ်။တကယ်ဆိုရင်ဒီတိုင်းပြည်ကိစ္စမှာဣဒေလာရှင်ပြန်ရောယံကြောင့်အီလီရှဲကမပါဝင်ခြင်းဘူးရောယံကဖျားကိုလည်းမထီမဲ့မြင်ပြုတယ်ဖျားလူကိုလည်းမထီမဲ့မြင်ပြုတယ်ဒါကြောင့်အီလီရှဲကရောယံကိုအမျက်ထွက်နေတယ်ဒါပေမဲ့ယူဒာရှင်ပြန်ယောရှဖတ်ကြောင့်အီလီရှဲကကူညီဖို့ရောက်လာတယ်ဒါပေမဲ့အီလီရှဲဒေါသထွက်နေတယ်သူရောယံကိုဘလောက်ထိပြောသလဲဆိုတော့အငယ်14ထဲမှာအီလီရှဲကငါကိုးကွယ်သောကောင်းကင်ဘုရားရှင်သာရဖျားအသက်ရှင်တော်မူသည့်အတိုင်းအကယ်၍ယူဒာရှင်ဘုရင်ယောရှဖတ်၏မျက်နာကိုငါမထောက်လျင်တင့်ကိုငါမကြည့်မမြင်လို့လို့တော့သူပြောနေတယ်။ဒါကိုကြည့်ခြင်းအပြင်အီလိရှဲအမျက်ထွက်နေတယ်။ဒီတော့သူစိတ်ပြေဖို့လိုတယ်။ဖျားသခင်နဲ့အဆက်အသွယ်ပြုရမှာသူစိတ်ကြည်လင်ဖို့လိုတယ်။ဒီတော့ဆောင်းသမားကိုခေါ်တယ်။ဆောင်းတီးစေတယ်။သူစိတ်ထဲအမျက်ပြေသွားတယ်။ဖျားနဲ့ကောင်းမွန်စွာအဆက်အသွယ်ပြုနိုင်တယ်။ဒါကြောင့်ဒေဂီတာဖြင့်ချီးမွမ်းခြင်းဟာအမှုတော်ဆောင်တွေကိုလည်းကူညီနိုင်တယ်။အတ္တတော်ခွန်အားဖြစ်စေတယ်၊ငြိမ်သက်ခြင်းဖြစ်စေတယ်၊မျှော်လင့်ခြင်းဖြစ်စေတယ်။အမှုတော်ဆောင်များကိုဖခင်ရဲ့အလိုတော်ကိုပြန်ပြီးမြင်စေတဲ့အသည့်ကူညီပံ့ပိုးပေးနိုင်တယ်။ရာဇဝင်ကျောင်းပထမဆောင်25မှာဒါဝိမင်းကြီးဟာဖခင်သခင်ကိုချီးမွမ်းကိုးကွယ်ဖို့ဆောင်းတရောခွက်ကွင်းကိုတီးလျက်ကိုးကွယ်ခြင်းအမှုကိုခေါင်းဆောင်6ယောက်နဲ့အတူလူ4000ကိုတာဝန်ခွဲခန့်အပ်ထားပေးတယ်ဆိုတာတွေ့ရမယ်။သူတို့ဟာဖခင်ရဲ့အိမ်တော်မှာအမြင့်မပြတ်ကြီးမွမ်းကိုးကွယ်နေရမှာဖြစ်တယ်။ ဘယ်ချိန်မှာပဲဖျားရဲ့အိမ်တော်မှာဒီလူတွေချီးမွမ်းခြင်းပြတ်သွားလဲဆိုတော့ဘာဘူးလုံကိုတုံပန်းကျွန်အနေနဲ့ဖန်စီခံသွားတဲ့အချိန်ဖြစ်တယ်။ဆန်လန်130ခုမှာသူတို့ဟာဘာဘူးလုံမျက်နှာမှာငိုကြွေးပြီးဇီးအောင်မျိုးကိုသတိရနေတယ်။သူတို့ရဲ့စောင်းတွေကိုမိုးမခပင်မှာချိတ်ထားပြီးဘာဘူးလုံသားတွေကမင်းတို့ဇီးအောင်တခြင်းငါတို့ကိုစိုးပြပါလို့ပြောတော့သူတို့မစိုးနိုင်ဘူး။တကြုံတနိုင်ငံ၌ဒါရဖျားကြီးတခြင်းကိုအဘယ်သူစိုးရပါမည်နည်းလို့သူတို့တွေခံစားနေရတယ်။ချစ်တော်မိတ်ဆွေဒီကနေ့ယုံကြည်သူတော်တော်များများလည်းဖះကိုမချီးမွမ်းနိုင်ကြဘူး။ဘာကြောင့်လဲဆိုတော့အပြစ်တရားရဲ့ချုံနှောင်ခြင်းမာနရဲ့လှည့်စားမှုနဲ့အတူဒုစရိုက်ရဲ့ကြုံနေဖြစ်နေတဲ့အခါမှာမချီးမွမ်းနိုင်ဘူး။မချီးမွမ်းတတ်ဘူး။ချီးမွမ်းလို့မထွက်ဘူး။ထာဝရဘုရားဟာဇီးယုံမျိုးမှာကြံခဲ့ပြီးငါတို့ကတော့ကြုံအဖြစ်အဖမ်းခံရပြီလို့ထင်နေတယ်။ဘုရားသခင်ဟာသူတို့နဲ့အတူရှိနေတယ်ဆိုတာသူတို့မသိတဲ့ဣဒေလလူတွေလိုဖြစ်နေတယ်။ငါမကောင်းဘူးငါမစုံလင်ဘူးဆိုတဲ့အတွေးတွေဝင်လာတဲ့အခါဖះကိုမချီးမွမ်းနိုင်တော့ဘူးသူများတောင်းဆိုတာတောင်ချီးမွမ်းလို့မထွက်ဘူးဒါပေမဲ့ဒီလူတွေပဲချိန်မှာပြန်လဲချီးမွမ်းနိုင်လဲဆိုတော့နောက်နှစ်ပေါင်း80မှာတော့ကျုံဘွားကနေလွတ်ပြီးအိမ်ပြန်ရတဲ့အိမ်ပြန်လန်းခီးမှာဒီလူတွေအားရပါးရချီးမွမ်းနိုင်တယ်126ခုမြောက်သောဆာလံမှာဖန်းသွားချုပ်ထားသောဇီးုံသားတို့ကိုသာရဖះအိမ်ပြန်လာစေတော်မူသောအခါငါတို့သည်အိမ်မက်တော်သူကဲ့သို့ဖြစ်ကြလိမ့်မည်ထိုအခါငါတို့နှုတ်သည်ရဲခြင်းနှင့်၎င်းငါတို့ရှာသည်တခြင်းဆိုခြင်းနှင့်၎င်းပြေဝ၏တပါးမျိုးသားတို့ကလည်းသာရဖျားသည်သူတို့အဖို့ကြီးသောအမှုကိုပြုတော်မူ၏ဟုဆိုကြ၏မိတ်ဆွေချုံနှောင်ခြင်းကနေလွတ်မြောက်ပြီးကျေးဇူးတော်ကိုခံစားရသောသူဟာဘုရားသခင်ကိုမချီးမွမ်းပဲမနေနိုင်ပါဘူးအပြစ်တရားကနေလွတ်ပြီးကျေးဇူးတရားကိုကျေးဇူးတော်ကြောင့်ခံစားရပြီဆိုတာကိုသိသောသူဟာကျွန်ခံရကနေလွမြောက်လာတဲ့ဇီးုံသားတွေလိုပါပဲနှုတ်ကရေမောနေမယ်ရှာကချီးမွမ်းနေမယ်လူကကခုံဝမ်းမြောက်နေပါလိမ့်မယ်ရှစ်တော်ညီကိုမောင်နှမများချီးမွမ်းကိုကိုွယ်ခြင်းကိုတန်မှုထားပါဖျားပေးထားတဲ့အစွမ်းစကိုဖျားရဲ့နာမတော်ကိုချီးမွမ်းကိုကိုွယ်ဖို့သာဖြစ်စေပါဝိညာဉ်စိုးနှောက်ရက်ခြင်းခံရသောလူတွေလွမြောက်ခြင်းရစေဖို့မျောလင့်ခြင်းမဲ့သူတွေမျောလင့်ခြင်းဖြစ်စေဖို့သာရဖျားအမှုတော်ဆောင်တွေရဲ့အမှုတော်မြတ်ဆောင်ရွက်ခြင်းမှာကောင်းစွာအထောက်အမဖြစ်စေဖို့တန်ရှင်သောဝိညာဉ်တော်ရဲ့ကူမခြင်းလမ်းပြခြင်းတွင်တင်ခြင်းကိုခံယူပြီးချီးမွမ်းကိုးကွယ်ခြင်းမှာစက္ကပါကိုယ်တိုင်လွတ်မြောက်ခြင်းအခွင့်ကိုရပြီးယေရှုတော်ကိုချီးမွမ်းလျက်ကိုးကွယ်လိုက်ပါလို့တိုက်တွန်းခွန်အားပေးလိုက်ပါတယ်။ဘုရားသခင်သည်ချိန်တိုင်းမှာကောင်းမြတ်တော်မူ၏။ဟာလေလုယာ။အာမင်။နာစဉ်ခွန်အားယူကြသူရောက်စီတိုင်းပေါ်မှာဘုရားသခင်ကောင်းချီးပေးပါစေ။